မြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကဒေသတွင်ပြည်ပခန့်တွေအဖြစ်ပြန့်နှံ့လာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကဒီကနေ့သတိပေးလိုက်ပါတယ်မြန်မာနိုင်ငံတွင်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာဆိုရင်ရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်နေတာတွေကလူမျိုးစုအလိုက်ရှင်းလင်းမှုမျိုးရုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြင်းရှိတယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ
်မြန်မာ faces a very serious crisis where the potential is severe impact on the security of the region it is sometimes said
ဒေတာရင်းလုံချုံရေးအပေါ်တက်ရောက်မှုရှိလာနိုင်ခြင်းရှိနေတဲ့ပြဿနာကြီးနဲ့မြန်မာနိုင်ငံရင်ဆိုင်နေရတာပါဒီကနေ့လူခွင့်ရေးချိုးဖောက်မှုတွေကနောက်နေမှာပြည်ပခန့်တွေဖြစ်လာနိုင်တယ်လို့လည်းပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့လူခွင့်ရေးညီလာခံတစ်ခုမှာကုလလူခွင့်ရေးမဟာမင်းကြီးမင်ဂွန်ပြောခဲ့တာမှာတော့ရိုဟင်ဂျာပြဿနာကနေကိုယ်ကိုယ်ယုံကြည်မှုကိုအခြေခံနဲ့ကျေပြန့်တဲ့ပြည်ပခန့်ကြီးဖြစ်လာမယ်ဆိုရင်တော့ဒီကိစ္စကတကယ်ကိုသတိထားမယ့်ကိစ္စဖြစ်လာနိုင်တယ်လို့သတိပေးသွားပါတယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်း50ခွဲခြားဆက်ဆံမှုတွေအကျန်းဖတ်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကအကျန်းဖတ်မှုတွေနဲ့ဒုက္ခတွေကပ်ပြီးကြီးပေါ်ပေါက်လာရတာဖြစ်တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်ရှင်